ကမ္ဘာတဝန်းလူကုန်ကူးမှုဟာခက်သည့်ကြေညာပြုမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနစ်စင်ထုတ်ပြန်လိုက်တဲ့အစင်ခံစာမှာလည်းမြန်မာနိုင်ငံကို TR2WL စောင့်ကြည့်အဆင့်မှာပဲဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအနိုင်ဆုံးဆန်သတ်မှတ်ချက်ကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့ပြောထားတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးကြပါမယ်ခင်ဗျာ။အမေရိကန်နိုင်ငံသားဝန်ကြီးဌာနက2015ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာမှာတော့လူကုန်ကူးမှုဟာခက်သည့်ကြံပြုမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ
်။ So battle against evil is quite remarkable that in
ဒါငွေကြေးနဲ့ပတ်သက်ပြီးတိုက်ပွဲဝင်နေရတာမကောင်းဆိုးဝါးတွေနဲ့တိုက်ပွဲဝင်နေရတာပါ။အခုလို2015ခုနှစ်မှာခက်သည့်ကြေးကြံပြုမှုကိုရင်ဆိုင်နေရတာဟာအတော်လေးကိုအံ့အားသင့်စရာကောင်းပါလေ
လူကုန်ကူးမှုနဲ့ခက်သည့်ကြေကြံပြုမှုဟာလုပ်ငန်းကြီးတစ်ခုတစ်ဖွဲ့ဖြစ်နေပြီးဒီလုပ်ငန်းရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ150ဘီလီယံလောက်ရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်လူကုန်ကူးသူတွေဟာဆင်းရဲမွဲတေမှုကနေလွတ်မြောက်ဖို့ကြိုးပမ်းနေသူတွေကိုအတုံးချပြီးတော့လူလူချင်းရဲရဲဆွဆွခိုင်းစေနေတာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ
် Traffickers are both ruthless and relentless They know how to exploit the hopes of those
လူကုန်ကူးတဲ့သူတွေဟာဘလောက်ရက်ဆက်ပြီးအကျဉ်းသားတရားကျင်းမဲ့တယ်ဆိုတာကျွန်တော်အနေနဲ့ပြောစရာလိုမဲတော့မထင်ပါဘူးသူတို့ဟာဆင်းရဲတွင်ကနေအသေးအံရုံထွက်ချင်နေတဲ့သူတွေရဲ့မျောလင့်ချက်တွေကိုဘယ်လိုအသုံးချမလဲဆိုတာသိပါတယ်ဒါအပြင်အင်အားနည်းပြီးဆင်းရဲတဲ့သူတွေကိုပိတ်မှတ်ထားပြီးအသုံးချကြပါတယ်ပြီးတော့သူတို့တွေဟာမဟုတ်တဲ့ကတိတွေပေးပြီးလူကုန်ကူးခံရသူတွေကိုနိုင်ငံကူးလက်မှတ်တွေမပါဘဲတစ်ဖက်နိုင်ငံကိုပို့ဆောင်ကြပါတယ်
။နေ့စဉ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာဟာကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကိုသုံးသပ်ထားတာဖြစ်ပါတယ်။အဲ့ဒီမှာနိုင်ငံတစ်ခုချင်းစီရဲ့ကြိုးပမ်းမှုတွေကို TR အဆင့်30ခွဲပြီးတော့သတ်မှတ်တာဖြစ်ပြီးတော့အလိုက်နာဆုံးနိုင်ငံကို TR 1အဖြစ်သတ်မှတ်ပြီးတော့လိုက်နာမှုမရှိဆုံးနိုင်ငံကိုတော့ TR 3အဖြစ်သတ်မှတ်တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကအမေရိကန်နိုင်ငံသားရေးဘူဝါဒမှာအလေးထားတဲ့ကိစ္စရဲ့ဖြစ်ပါတယ်။မကြသေးမီကထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာအပအဝင်လူအတော်များများလူကုန်ကူးခံခဲ့ရပြီးနှိပ်စက်ညင်ပန်းအသက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကဒေသတွင်းမှာရှိတဲ့အာဏာပိုင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရက်ဖတ်လုံခြုံရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါကအခုလိုပြောပါတယ်
The migrants along the border of Malaysia and Thailand have been subjected to a variety of abuses in these camps and we've been working with the affected governments
and Malaysia and Thailand ngan ne sat chaw shi shwe pyaung lut tamar dui ni ne country ma a myo myo nit sai nyin ban khan kye cha ya ba de da chaw american pi daw su dui ne tet san ya su ya dui pyin data twin shi nangan daga a phwe si dui ne lit twe bi lu kon ku mu chaw te so mu dui phit khya de ya swe mu dui ko Malaysia su ya pyin ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရွှေပြောင်းချေချမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်။ဒီတွေ့ရှိချက်တွေကိုထိုင်းနဲ့မလေးရှားအာဏာပိုင်တွေကထဲထဲဝင်ဝင်စုံစမ်းစစ်ဆေးနေတယ်လို့လည်းကျွန်မတို့နားလည်ထားပါတယ်။ခုလိုလှုပ်ဆောင်ရမှာထင်သာမြင်သာရှိဖို့ခိုင်လုံစွာနဲ့မြန်မြန်ထက်ထက်ဆောင်ရွက်နိုင်ဖို့တိုက်တွန်းနေပြီးလူကုန်ကူးခံရသူတွေရဲ့ပြဿနာကိုလည်းလူသားချင်းစာနာမှုအရကူညီဖြည့်ဆည်းပေးဖို့လည်းတိုက်တွန်းပါတယ်။
နိုင်ငံတကူချင်းစီရဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုနဲ့ပတ်သက်ပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်လိုက်ခြင်းကစပြီးတော့မြန်မာနိုင်ငံဟာ TR3 အစိုးဆုံးအဆင့်မှာသတ်မှတ်ခံလာခဲ့ရတာဖြစ်ပြီးတော့အစိုးရတက်တက်လာပြီး2012ကြာမှ TR2WL စောင့်ကြည့်အဆင့်ကိုတိုးမြင့်သတ်မှတ်ခံရတာဖြစ်တာကြောင့်ဒါဟာ၄နှစ်ဆက်တိုက်ဒီအဆင့်မှာရှိနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုမြင့်ဖျားခံရနိုင်ငံဖြစ်ဖော်ပြထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသားအမျိုးသမီးတွေဟာအိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေပါဝင်ဒေသတွင်းနိုင်ငံတွေကိုလူမောင်ခိုကူးခံရကနေပြီးတော့အဲ့ဒီနိုင်ငံတွေမှာအတရားဓမ္မအလုပ်ခိုင်းစေတာတွေလိမ်ဖျောပြေးလုပ်ငန်းတွေမှာရောင်းစားခံရတာတွေခံရတယ်လို့ဒီအစင်ခံစာမှာဖော်ပြထားပါတယ်ဒါပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေဟာလည်းလူကုန်ကူးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးတော့လူကုန်ကူးမှုတွေမှာအစိုးရတာဝန်ရှိသူတွေလည်းမကြာခဏဆိုသလိုပါဝင်ပတ်သက်နေတယ်လို့အစိုးရခံစားကပြောပါတယ်။မကြာသေးခင်ကပဲအိန္ဒိယထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာမြန်မာနိုင်ငံကနေလူမောင်ခိုကူးခံရသူတွေအတော်များများကိုငါးဖမ်းလုပ်ငန်းတွေမှာကြေးကျွန်တဖွဲ့အတင်းအဓမ္မလှူအားပေးခိုင်းစေတာတွေကိုသက်ဆိုင်ရာအာဏာပိုင်တွေကဖော်ထုတ်နိုင်ခဲ့ပါတယ်။ဒါ့အပြင်ကလေးစစ်သားအဖြစ်စုဆောင်းတာတွေရော့ကျသွားပြီမဲ့လဲဆက်လက်ရှိနေတုံးပဲလို့အစိုးရခံစားကဖော်ပြထားပါတယ်။ ဒီကနေ့အတွင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကကလေးစစ်သား386ယောက်ကိုပြန်လည်ပေးတာအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်တာစတဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကြိုးပမ်းလှုပ်ဆောင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမြန်မာအစိုးရဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကထပ်ပို့ပြီးတော့လှုပ်ဆောင်နိုင်ခြင်းမရှိဘူးလို့ထောက်ပြထားပါတယ်ခင်ဗျာ။